တရုတ်မြန်မာနှစ်နိုင်ငံနယ်စပ်အနီးကိုးကန့်တက်တဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့ထိခိုက်ဒဏ်ရာရမှုပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ခြင်းနဲ့အတူနှစ်နိုင်ငံနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေအရေးတရုတ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုပြင်ဆင်နေတာတွေအခက်အခဲတွေစိန်ခေါ်ချက်တွေကိုမြန်မာသမ္မတအယုံပြောခွင့်ရသူဦးစော်ထီကို VOA မြန်မာဘက်ကမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်နားဆင်ကြည့်ပါခင်ဗျာ
ဒီလိုနယ်စပ်တိုက်ပွဲကြောင့်မို့လို့ဒီတရုတ်နိုင်ငံဘက်အချမ်းမှာရှိတဲ့တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရတာမျိုးနဲ့ပတ်သက်ပြီးတော့ကမြန်မာအစိုးရဘက်ကဘယ်လိုများသဘောထားရှိပါလဲရှင
့်တိုက်ပွဲဖြစ်တဲ့ကောင်မှာသူကနယ်စပ်ကိုသူကချီလို့ယူပြီးတော့လှုပ်ရှားဆောင်တာဖြစ်တယ်ဒီလိုမျိုးလက်နက်ကိုင်ပြိပခဖြစ်လာတဲ့အချိန်မှာတစ်ဖက်ပြောတာဆိုတာရှိတယ်ဥပမာဒီဘက်မှာဆိုရင်တရုတ်ဘက်ကနေပြီးတော့တရုတ်နယ်ဘက်ချမ်းမှာနေပြီးတော့ပေါ့နော်အဲဒီလက်နက်ကိုင်အဖွဲ့တွေကစိုက်ပါတွေနဲ့မြန်မာဘက်ကိုလှမ်းပြီးတယ်ဆိုတော့ပြောကြချက်တွေရှိတယ်အဲ့ဒီဘက်မှာလေဒီဘက်ကနေကြည့်တဲ့ခါကဟိုဘက်ကိုကြားတယ်ဆိုတော့ဥမာတချို့နေရာတွေမှာကြားတယ်လူတိကိမ်းရှိတချို့လူတိကိမ်းမရှိရဲဆိုတော့ကြောက်ကြက်တွေရှိတယ်ရှိတော့အဲ့ဒီနှစ်ဖက်တက်မတော်အောက်ချိန်မှာကျွန်တော်ကဘာလုပ်နေလဲဆိုတော့ဒီဘက်ကလည်းပြစ်တဲ့အခါမှာဟိုဘက်ကလက်နက်ကြီးနဲ့ပြစ်တယ်ဒီဘက်ကလည်းဒဏ်ပြန်ပြရတာမျိုးဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်သူ့ရဲ့လက်နက်ကြီးတွေပြစ်တဲ့အခါမှာပြစ်ခတ်တဲ့အခါမှာသူတို့ရဲ့ဥတီချက်နောက်သူတို့ရဲ့ပြစ်မှတ်အနေထားပြစ်လိုက်တဲ့လက်နက်ရဲ့ပြောင်းမှုကွာဝေးလောက်ရှိနေတဲ့ကွာဝေးနောက်တော့ပြစ်တဲ့ပြင်းမြင်းပေါ့ပြင်းမြင်းခေါ်တာကပဲအရက်မျက်နှာပဲအရက်မျက်နှာနဲ့ပဲအရက်မျက်နှာကိုပြစ်တယ်ဆိုတော့ပြင်းမြင်းပေါ့အဲ့အမျိုးတွေနဲ့ချိန်ဆတော့ကမှဒီဘက်ကလည်းမဟုတ်ဘူးပေါ့နော်မဟုတ်တော့လည်းပဲတက်ဘက်ကပြန်စီစစ်တယ်ပြန်စီစစ်ပြီးတော့တရုတ်နိုင်ငံဘက်ချမ်းကိုလုံးဝမကြောက်အောင်ဆောင်ရွက်ဖို့ဆိုပြီးတော့တက်ဆိုင်ရာဒိုင်းတမတွေကိုဒီကကကြည့်ရတယ်ကြောက်ရတာရှိပါတယ်အဲ့တော့ဟိုဘက်ကလည်းအဲခုနလိုပြည့်တဲ့ခါတွေက2015ခုနှစ်ဖြစ်စဉ်အရဆိုရင်လက်နက်ကိုင်အဖွဲ့တွေကပဲနိုင်ငံနားလည်မှုလွှမ်းမအောင်ဆက်ဆံရေးပြတ်ပြောင်းအောင်နောက်နိုင်ငံတက်မလို့ကြားမှာတာဝန်ရရင်းနဲ့အဲ့လိုမျိုးသိမှတ်မှုတွေဖြစ်လာအောင်ခံနေတယ်ဆိုတော့ယူဆချက်ကလည်းရှိတယ်အကောင်းဆုံးကတော့ကျွန်တော်နိုင်ငံကြားမှာပြည်သူကြီးကမကတက်မလို့ချင်းကြားမှာပါနိုင်ငံရေးမှုတွေလောက်တာပုံမှန်ပြီးကောင်းမွန်မယ်ဆိုကျွန်တော်လုပ်နေတာဖြစ်ပါတယ
်။ဗမာပြည်ဘက်ချမ်းမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဆိုရဘက်ကရောအခုနိုင်ငံပေါ့နော်ဘလို့များပူးပေါင်းဆောင်ရွက်ဖို့တွေရောရှိပါလဲရှင်။ဒီပြည်လဲနိုင်ပြည်အတွက်ပေါ့။အ
ဓိကတော့ကျွန်တော်နေဆက်ဒေသပေါ့။မြန်မာပြည်နေဆက်ဒေသကအခုပြန်ကြည့်လိုက်ရင်အခုနောက်ဆုံး NC လက်မှတ်မထိုးသေးပဲနဲ့ကျွန်တော်တို့လက်နက်ကန်ပြီးတော့တိုက်ပွဲတွေခံနေတဲ့အဖွဲ့တွေကတရုတ်မြန်မာနေဆက်မှာအဓိကအဖြစ်ခြေပြုနေတာဖြစ်ပါတယ်။ဘာဒီငုံမှုတွေဖြစ်လာလဲတိုက်ပွဲတွေဖြစ်တဲ့ကောင်မှအဲဒီဒေသခံပြည်သူတွေရောဟိုဘက်ဒီဘက်ဒုက္ခရောက်ကြပါလား။ဒီဒုက္ခရောက်ကြတဲ့အပြင်ပေါ့နောက်အရေးကြီးတာကဘာလဲဆိုတော့အမှုစေဝါပြဿနာရှိပါလား။ဒီလက်နက်ကိုင်အဖွဲ့တွေတရှိရနေရာတွေမှာမှုစေဝါထုတ်လုပ်မှုတွေအဲရနေပြီးတော့ကုသရောက်မှုတွေဖြစ်ပေါ်လာတယ်ဆိုတော့ယူဆချက်တွေလည်းရှိပါလား။အဲတော့ဒီတကဘာမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကမကတကဘာလုံးအတွက်တထူးဖြစ်အဲ့ဒီကြီးမားလာတဲ့မိုးစေဝါပြဿနာပေါ့ခုနောက်ဆုံးဆိုရင်အဲမိုးစေဝါနောက်ဆုံးတော့ ice ပေါ့ဒါမျိုးတွေကအစအခက်ရှိရဲဆိုတဲ့ခါတွေဖြစ်လာတယ်နောက်တစ်ဖက်မှာလည်းအဲ့လက်နက်ကိုင်တပ်ဖွဲ့ကြီးစိုးရနေနေတွေမှာကျွန်တော်တို့ဘိန်းဆိုင်ရုံးမှုတွေဆက်လက်ပြီးတော့အရှင်းလန်းကျွတ်နေတာတွေ့ရတယ်ကျွန်တော်ဥပဒေစိုးမှုမရဘူးအုတ်ချုံအာနာဇက်တက်ရောက်ထားနေတယ်ဒီအချိန်မှာဒီလက်နက်ကိုင်အဖွဲ့ကြီးတွေတရှိရဲ့ဒီစိုးရနေနေတွေမှာမိုးစေဝါအနေနဲ့ကြီးမားစွာဖြစ်ပေါ်နေတယ်နောက်တစ်ချက်ကတော့နိုင်ငံရဲစတွေကတည်ငြိမ်ရေးနဲ့လုံခြုံရေးသူတို့ဒီနိုင်ငံတွေကတည်ငြိမ်ရေးနဲ့လုံခြုံရေးမရှိတဲ့အခါမှာနိုင်ငံကုံတော်မှုကူပန်သွားလာမှုအဆက်အသွယ်ဖြစ်ဖို့အဆက်အသွယ်မှာကျွန်တော်တို့ပို့ပြီးတော့အဟန့်အတန်းဖြစ်စေပါတယ်ဒီတွေကျွန်တော်တို့နိုင်ငံအစိုးရတွေကဥဆောင်ပြီးတော့ပါလှုပ်ထားလို့ဆို 2+2 ဆိုတော့ကျွန်တော်စွန့်နေပွဲတွေလုပ်ပါတယ် 2+2 ဆိုတော့နိုင်ငံသားရေးဝန်ကြီးဌာနတွေပါပါတယ်နိုင်ငံတက်မတော်ဘက်ကကိုယ်စားလှယ်တွေပါပါတယ်အတူတူသူမီတင်ကိုကျွန်တော်တို့မြန်မာနိုင်ငံမှာပြင်မှတ်ပြီးလို့ဒီလိုတရုတ်မှာလည်းအဲ့ဒါကြောင့်အဲ့လိုပြင်မှတ်ပြီးလို့သွားမယ်ဆိုတဲ့ခါနဲ့ကျွန်တော်တို့လုပ်ခဲ့တာအစီအစဉ်တစ်ကြိမ်ရှိဖြစ်ပါတယ်။ဟု
တ်က
ဲ့။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်လိုက်ရင်ကျွန်တော်တို့နိုင်ငံရဲ့နမိတ်မှာ Thai ဆိုရင်ဥပမာကျွန်တော်တို့ Thai လာဟိုပေါ့ကျွန်တော်တို့လည်းနိုင်ငံရဲ့ပြည်နယ်နိုင်ငံတွေကြည့်လိုက်။အဲ့နိုင်ငံတွေမှာဆိုရင်အစဉ်အဆက်ပူးပေါင်းဆောင်ရွက်မှုရန်ရာတွေရှိတယ်။ကော်မတီတွေရှိပါတယ်။နောက်အလားတူဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲချမ်းသာတယ်ကျွန်တော်တို့ရှိပါတယ်။မရှိတာကပြည်နိုင်ငံပကြံဖြစ်နေတယ်။ဘာကြောင့်လဲဆိုတော့လက်နက်ကိုင်ခိတုတ်ရနေနေဖြစ်နေတယ်။အဲဒီတော့ဒီအရေကိုကြော်လောနိုင်ဖို့ဆိုရင်ခုနကလိုကျွန်တော်တို့ပြည်တော်စုအဆင့်အရင်ကြီးဝန်ကြီးဌာနနဲ့ကာကွယ်ရေးတပ်မတော်ဘက်ကပူပြီးပြည်အောင်ပါဝင်တဲ့တုတ်တက်စုနဲ့လုံမှရမယ်ဆိုတော့ကျွန်တော်နိုင်ငံဒီတိုင်းကျတဲ့ဆောင်ရနေတာဖြစ်ပါတယ်။ခုကတော့လက်တော်အရေးပေါ်ဖြစ်လာတဲ့အတွက်နိုင်ငံတာဝန်ရုံးတွေအတွက်ပြည်အောင်ဆောင်မှုတွေလုပ်နေတာဖြစ်ပါတယ်။